အခုလိုမျိုးထိုင်းမြန်မာနယ်စပ်မြဝတီဘက်မှာတိုက်ပွဲတွေပြင်းထန်နေပေမဲ့လည်းနေကြားဆောင်ဂိတ်တွေကိုတော့ဖွင့်ထားဆဲဖြစ်ပါတယ်။ကုန်သွယ်ရေးရပ်တန့်သွားတာမျိုးဖြစ်လာခဲ့တဲ့ဆိုရင်တော့ရနောင်းလိုမျိုးတခြားလမ်းတွေကနေကုန်တွေကိုပေးပို့သွားမှာဖြစ်တဲ့အကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးပမ်ပလီဘဟီဒာနူကာရာကပြောပါရယ်။လာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်မဲဆောက်ခရိုင်ထဲကနေဆက်ကုန်သွယ်ရေးစီစဉ်မှု30ရာခိုင်နှုန်းလျှော့ကျသွားတဲ့အကြောင်းပြောဆိုထားတာကိုဘန်ကောက်ပို့စ်သတင်းစာမှာရေးသားဖော်ပြထားတာပါမြန်မာနိုင်ငံမှာအခုလက်ရှိကြုံတွေ့နေရတဲ့အခြေအနေတွေနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်ဆပ်တာတာဗီစင်အပါအဝင်အစိုးရအဖွဲ့ဝင်ဝန်ကြီးတွေစစ်တပ်အကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးပြီးမနေ့တုန်းကထိုင်းနိုင်ငံသားရေးဝန်ကြီးဘက်ကပြောဆိုသွားတာဖြစ်ပါတယ်အခုလိုမျိုးတိုက်ပွဲတွေပြင်းထန်နေတဲ့အတွက်မြန်မာနိုင်ငံဘက်ကနေဒုက္ခသည်တွေအလုံးရင်းနဲ့ထိုင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးလာမယ်ဆိုတာကိုသူတို့မျှော်လင့်ထားပြီးတော့တကယ်လို့ဒုက္ခသည်ဥယေကတသိန်းထက်ပိုမယ်ဆိုရင်တခြားနိုင်ငံတွေစီကနေလူသားချင်းစာနာမှုအခွင့်အရေးတွေတောင်းခံကောင်းတောင်းခံသွားမယ်အကြောင်းကိုလည်းသူကပြောဆိုသွားပါတယ်မြန်မာနိုင်ငံထဲမှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ပြီးခဲ့တဲ့နိုဝင်ဘာလနောက်ပိုင်းကလေးကနေစပြီးတော့နေဆက်ကုန်သွယ်ရေးထိခိုက်ခဲ့ရတာပါကုန်တင်ကားကြီးတွေအစားကားအငယ်တွေနဲ့ကုန်တွေကိုပြောင်းပြီးတော့ပို့ဆောင်ပေးခဲ့ရတဲ့အကြောင်းထပ်ခရိုင်ကုန်တယ်ကြီးများအသင်းဥက္ကဋ္ဌချာနင်းစုံမတ်ကလည်းပြောပါရယ်အချိန်မီနောက်ကြမခံနိုင်တဲ့ကုန်တွေကိုတော့ရနောင်းဘက်ကနေပြီးတော့ပေးပို့နေတဲ့အကြောင်းကိုလည်းပြောဆိုထားပါရှင်